ခြေထောက်နှစ်ဖက်လုံးအတုတက်ဆင်ထားရတဲ့တောင်အာဖရိကနိုင်ငံကတာတူအပြေးသမားအော်စကာပစ်စတိုရီယပ်စ်ဟာလန်ဒန်အိုလံပစ်ပြိုင်ပွဲမှာဝင်ပြိုင်နိုင်သူအဖြစ်နဲ့သမိုင်းတွင်သွားပြီဖြစ်ပါတယ်။တံပြားကောက်ထားတဲ့ပုံစံအထူးစီမံထားတဲ့ခြေထောက်တုကိုနှစ်ဖက်လုံးတတ်ထားလို့ Blade Runner လို့ခေါ်နေကြတဲ့အော်စကာပစ်စတိုရီယပ်စ်ဟာမတန်ဆွမ်းသူများအတွက်မဟုတ်တဲ့ဒီပုံမှန်အိုလံပစ်အပြေးပြိုင်ပွဲမှာပထမဆုံးဝင်ရောက်ရှင်ပြိုင်သူဖြစ်ပါတယ်။မီတာ400အပြေးပြိုင်ပွဲအတုတ်လိုက်ခွဲပြိုင်တဲ့အဆင့်မှာ45.44 စက္ကန့်နဲ့ပန်းဝင်ခဲ့တဲ့အတွက်သူဟာဆင်မီဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။မြန်မာအပြေးသမားကိုသက်စော်ဝင်းလဲဒီကနေ့မီတာ400အပြေးပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့သူကတော့ထွက်သွားခဲ့ရပါတယ်။စုစုပေါင်းစုတစိတ်ပေါင်း22ခုနဲ့အိုလံပစ်စုတစိတ်တွေအများဆုံးစံချိန်တင်ရထားသူအမေရိကန်ရေကူးသမားမိုက်ကယ်ဖဲလ်ပစ်ဟာလည်းညပိုင်းမှာကျင်းပဖို့ရှိနေတဲ့မီတာ400လေးမျိုးလက်ဆင့်ကမ်းပြိုင်ပွဲအတွက်နောက်ထပ်ရွှေတစိတ်စုရဖို့ကြိုးစားမှာဖြစ်ပါတယ်။ဒီအမျိုးသမီးတဦးချင်းတင်းနစ်ဖိုင်နယ်ပွဲကတော့အခုအတန်မလွင့်ခင်ကလေးမှပဲပြီးသွားခဲ့ပါတယ်။အမေရိကန်သူဆရီနာဝီလျံစ်နဲ့ရုရှားသူမာရီယာရှရပိုဗာတို့ကစားခဲ့ကြတာမှဆရီနာဝီလျံစ်က 6-3-6-1 နှစ်ပွဲပြန့်နဲ့နိုင်ပြီးတော့ရွှေတစိတ်ရသွားပါတယ်။လောလောဆယ်အထိစုတစိတ်စရားကိုကြည့်ရင်အမေရိကန်ကရွှေတစိတ်အပါအဝင်စုတစိတ်ပေါင်း46ခုနဲ့ပထမတရုတ်ကဒုတိယနဲ့အိန်ရှင်ဗြိတိန်နိုင်ငံကတတိယနေရာတွေမှာရှိနေကြပါတယ်ရှင်။